ပြောရရင်ဝန်ကမြို့ကမြို့သူမြို့သားပိုင်းကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အစီအစဉ်တွေကိုမနေ့ကနေ့လည်းပိုင်းနောက်ဆုံးထားပြီးတင်ပြဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့အစိုးရညွှန်ကြားလာ notice တစ်ခုကိုကိုကာပြီးနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။မြို့ရင်းမှာခရိုင်တစ်ခုချင်းစီအနေနဲ့ခုနှစ်ပြည်အတွင်းမှာဆယ်ရက်တော့အတွင်းလူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်မယ့်အစီအစဉ်တွေရေးဆွဲထားရမယ်လို့အဲ့ဒီအစိုးရညွှန်ကြားလာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ခဲ့တဲ့လူရဲ့ဆက်တန်းရှိတဲ့ဝူဟန်မြို့မှာအပေါင်းအပိတ်ပင်သက်သက်ထားတွေကိုအေဗီလာရှီယန်တွေကဖွင့်ပေးခဲ့ပြီးတဲ့နောက်ကိုဗစ် -19 ကူးစက်မှုအသစ်တွေထပ်ပြီးတွေ့ရတဲ့အတွက်အခုလိုအစိုးရညွှန်ကြားလှော်ထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေ့အတွင်းဝူဟန်မြို့ဒုံးရွှေအရတိတအရာဝန်တစ်ခုကလည်းပြောကကူးစက်သူလူနာ6ဦးထိတွေ့ရှိခဲ့ပါတယ်။ဒါပေမဲ့ဒီညွှန်ကြားလှော် notice နဲ့ပတ်သက်လို့တစုံတရာမသိရှိရကြောင်းဒုံးရွှေကယောဂကာကွယ်ရေးထိန်းချုပ်ရေးဌာနတာဝန်ရှိသူက AFP သတင်းဌာနကိုပြောပါတယ်။ကူးစက်ယောဂပြောင်းပွားမှုကဝေးဌာနအကြီးကဝန်ဆောင်မှုကတော့ဝန်ခံမှုမှနေထိုင်သူတိုင်းကိုစံသက်စစ်ဆေးစီရမလို့ကြောင်းနဲ့ကိုနေထိုင်ရာရပ်ကွက်အတွင်းကူးစက်မှုမရှိရင်စစ်စီရမလို့ဘူးလို့လည်းနိုင်ငံပိုင်သတင်းဌာန CCTV ကိုပြောပါရတယ်။တရုတ်နိုင်ငံကကိုဗစ် -19 ယောဂကိုထိကျနိုင်ပြီးတဲ့နောက်ပိုင်းနိုင်ငံတွင်းအပေါ်အလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပွင့်ပြုခဲ့ပြီးအခုတခါကူးစက်မှုဒုတိယလိုင်းနဲ့ချင်းတွေ့ရတာပါ။ဒီသမလာကစာပြေဗိုင်းရပ်စ်ပိုးကူးစက်ခဲ့တဲ့ဝူဟန်မြို့မှာကိုဗစ် -19 ယောဂကြောင့်သေဆုံးသူ3869ယောက်ရှိခဲ့ပြီးနိုင်ငံအတွင်းလူအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်ခင်ဗျ။